ယူကရိန်းနိုင်ငံဒေဝါလီမခံရစေဖို့အတွက်ဒေါ်လာသန်းပေါင်း1000ရာဖို့အတွက်အလေးတကြီးလိုအပ်နေပါတယ်လို့ယူကရိန်းဝန်ကြီးချုပ်အာဆန်နီယာဆန်နုကပြောကြားလိုက်ပါတယ်။တနင်္လာနေ့ဘရပ်ဆဲလ်မှာ EU ဥရောပသမဂ္ဂနိုင်ငံများဝန်ကြီးတွေရဲ့တွေ့ဆုံဆွေးနွေးပွဲအပြီးသတင်းတောက်တွေကမစ္စတာယာဆန်နုကိုဘယ်အချိန်မှငွေလိုအပ်တယ်လဲလို့မေးကြတဲ့အခါမှာမစ္စတာယာဆန်နုကမနစ်ကလေးကလိုအပ်နေတာပါလို့ပြောပါတယ်။ယူကရိန်းနိုင်ငံဟာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့စစ်ပွဲတွေဆင်နွှဲနေရတာမို့နိုင်ငံစီးပွားရေးချွတ်ချုံကျနေတာဖြစ်ပါတယ်။ယူကရိန်းငွေကြေးဖြစ်တဲ့ဟာရာနီယာအတွက်ငွေလဲနှုတ်ဟာလဲမကြုံစက်ဘူးအနိုင်ဆုံးအနေအထားကိုရောက်ရှိနေတာပါ။ယူကရိန်းအနေနဲ့ငွေကြေးထောက်ပံ့မှုတွေရခြင်းသူ့နိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအကောင့်ထဲပို့ရမယ်လို့ EU ကတောင်းဆိုနေပါတယ်။ Mr. Yasin Nok ကတော့ယူကရိန်းအနေနဲ့အရှိပိုင်းကယူကရိန်းခွဲထွက်ရေးသမားတွေကိုလက်နက်ရောစစ်သားတွေပါပေးပို့ပြီးတိုက်နေတယ်လို့အများသတ်မှတ်ထားတဲ့ Nuclear ပိုင်းနဲ့ Russia ကိုရှင်ပြီးတိုက်ခုတိုက်ကိုခက်ခဲပါတယ်လို့ပြောကြားလိုက်ပါတယ်။